ုနောက်ကြည်စေပြီးအရသာလဲဖက်မက်စေတတ်တဲ့ကော်ဖီဟာမြန်မာနိုင်ငံကို1885ခုနှစ်ခတဲ့ကရောက်လာခဲ့ပေမဲ့ဒီနှစ်မှာမှပြပကိုအထူးတန်းဝင်ကော်ဖီတင်ပို့လာနိုင်ပါတယ်။တချင်တစ်ခါကအမတန်ထင်ရှားတဲ့ BT Brothers တို့1962ခုနှစ်တော်လန်ရေးကောင်စီတက်မလာခင်ရေဒီယိုကြော်ညာခေဦးမှာကြားရတဲ့လာဘီလာဘီရွှေချင်သိပ်ကော်ဖီတို့တစ်ဆက်ကြံသည့်အထိအရသာရှိဆိုရဲလေးရင်စင်ကော်ဖီတို့နဲ့ခုထိရက်တီနေနိုင်သေးတဲ့ရန်ကုန်ရေကျော်ကဟာနုမန်ကော်ဖီတို့စတဲ့အမှတ်တံဆိပ်တွေဟာမြမကော်ဖီသမိုင်းမှာကပီးတင်ကျန်နိုင်ပါတယ်။မြမကော်ဖီသမိုင်းကိုအစားချေရင်တချိန်ကနေမဝင်အင်ပါယာဗြိတိရှ်ကပြောတဲ့ပင်လေကိုအောင်းနိုင်တာဟာကဘာကိုအောင်းနိုင်တာဆိုတဲ့စကားကိုသတိရမိလိုက်ပါတယ်။စွန်စားသူတွေ၊နေမြေသိရှာသူတွေ၊ကုံသွဲသူတွေ၊သာသနာပြုတွေနဲ့နေချက်လူသူတွေဟာပင်လေကိုဖျက်ကဘာပတ်ပြီးစီးပွားရေးနေမြေသိနဲ့ကိုလိုနီနေမြေသိချက်တင်ကြပါတယ်။ဒီလိုရည်ရွယ်ချက်မျိုးမျိုးနဲ့ပင်လယ်ဖြတ်ကူးရင်တစ်စိတ်ကန်းကတစ်စိတ်ကန်းကရင်သာသနာပြုရည်နဲ့ပါလာတဲ့ကော်ဖီဟာတနင်္လာရီတိုင်းကိုပထမဆုံးရောက်လာတယ်လို့မြန်မာနိုင်ငံကော်ဖီစိုက်ပျိုးသူများအသင်းကဆိုင်းဝမ်းမိုင်းကပြောပါတယ
်တနင်္လာရီတိုင်းကစခဲ့တာပေါ့နော်1885ခုနှစ်မှာမရှင်ရီတွေနဲ့အတူပါလာခဲ့တာပေါ့နော်အဲ့ဒီတုန်းကတော့နည်းချင်းလေးပဲရှိခဲ့တာပေါ့1930ခုနှစ်မှာ Roman Catholic Missionaries ရာနေပြီးတော့ရှမ်းပြည်နယ်တောင်ပိုင်းနဲ့အင်းဦးလွင်ဒေသမှာစခဲ့တယ်ပေါ့
အဲ့ဒီ1930ပြည့်နှစ်မှာမြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်မှာပဲရှိသေးပြီးကမ္ဘာတဝန်းစစ်ကြောရေးအခြေခံနဲ့ကိုလိုနီစီးပွားရေးအကြီးအကျယ်ထွန်းကားနေခြင်းဖြစ်ပါတယ်1852ခုနှစ်မှာအောက်မြန်မာနိုင်ငံကိုသိမ်းပိတ်လိုက်တဲ့ဗြိတိရှ်ဟာအာရီမြစ်ဝကျွန်းပေါ်ဒေသကိုစပယ်ကြီးကြီးအဖြစ်ဖန်တီးလိုက်ပြီးသီရိလင်္ကာနိုင်ငံမှာတော့ကော်ဖီဆက်ခင်းတွေတမျောတခေါ်လုပ်လိုက်ပါတယ်မြန်မာနိုင်ငံမှာကော်ဖီခင်းတွေရှိလာပေမဲ့ဥရောပကလည်းကော်ဖီတွေသွင်းလာပြီးရိုးကုန်တိုက်လို့တက္ကသိုလ်သမဝရမလိုနဲ့တချို့ကုန်စုံဆိုင်တွေကဝယ်တောက်နိုင်ပေမဲ့အများစုကတော့ပြည်ရင်းပြစ်ကော်ဖီပဲတောက်ကြတာပါမြန်မာနိုင်ငံကြီးလှိုင်းသဘိုးရိကြားအမီတားမှရေပန်းစားခဲ့တဲ့ BT Brothers Coffee နဲ့သူဆိုင်ခင်းတွေလည်းအများနည်းသူပြည်သူပိုင်အသိခံလိုက်ရပြီးတွင်းကုန်ထွက်ကုန်လုပ်ငန်းတွေလည်းနေဝင်သွားပါတယ်တကယ်တော့မြန်မာတွေရောတိုင်းသားတွေပါလူညံ့တွေမဟုတ်တာကိုချင်းပြည်နဲ့မင်းတပ်မျိုးကပေါင်းနန်းသာသနာပြုဆရာတော်ဥပညာသီရိမိန်နာက
ဘုန်းကြီးတို့နိုင်ငံမှာက260လောက်တောင်ကပိမြောက်ကပိဟိုကဆိုဒီဟာဆိုဖြစ်နေတာဆိုတော့တစ်ခုတစ်ခုတစ်ခုတစ်ခုပွင့်သွားမယ်ဆိုရင်တော့မျက်စိပွင့်လာတာပေါ့သို့တော်ကနေ့ကတော့ဘယ်လိုပိတ်ပိတ်ကဘာရွာကြီးဖြစ်နေတယ်ဆိုတယ်လို့ပဲမိမျိုးစုံနဲ့ဝင်ထွက်နေတာဆိုတော့ပိတ်လို့တော့မရပါဘူးဗမာတိုင်းရင်းသားတွေကလောက်တက်ကြင်တက်ရှိအောင်တနည်းတည်းကြလမ်းကြောင်းပေးလို့ရှိရင်တော့နောက်ပိုင်းမှာတော့ဖြစ်လာမှာပေါ့
ဆယ်ရောမိနာကိုတက်တည်ထူလိုက်တာကတော့ခုလလလလမှာပဲအမေရိကန်ဈေးကွက်ကိုမြန်မာထူရန်ကော်ဖီဈေးကွက်ဝင်လာတာပဲဖြစ်ပါတယ်ဒါကလည်းအနောက်ကမ္ဘာနဲ့လမ်းပွင့်သွားတဲ့မြန်မာနိုင်ငံကိုအမေရိကန်အစိုးရရဲ့ USAID အကူအညီပေးရေးအဖွဲ့ Winrock International ဆိုတဲ့လူမှုရေးစိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့နဲ့ Seattle မြို့အခြေစိုက် Atlas Coffee Importers ဆိုတဲ့ Atlas Coffee ဝယ်ယူတင်သွင်းသူများအဖွဲ့သုံးပင့်ကြီးပံ့ပိုးပေးလိုပဲဖြစ်ပါတယ်ဒီနေ့ကမ္ဘာမှာကိုလိုနီခေတ်ကပုံစံမျိုးမဟုတ်ပေမဲ့နိုင်ငံတိုင်းလိုလိုတာယာဝါပြိုးရေးနဲ့အလယ်လောက်ဝင်ဝေရဖို့စိုက်ပျိုးရေးကိုအလေးပေးရပါတယ်။ငါမခေါမာရာဆင်းရဲမွေးတေတာနဲ့အာရတချွတ်တဲ့ဓာရီကိုစုံကတိုင်သွားပြီးစီးပွားရေးတွတ်တက်ဖွံ့ဖြိုးဖို့စိုက်ပျိုးရေးကဏ္ဍကိုအာရုံစိုက်လာပါတယ်။ဒါကြောင့်လဲတောင်တနေရာကနေမြမကော်ဖီကဏ္ဍကိုအပြည့်ပေးတာပါ။ဒါအရင်အစိုးရအဆက်ဆက်ကချထားပေးတဲ့ကော်ဖီစီမံကိန်းတွေနဲ့မတူတာကိုလဲမြန်မာနိုင်ငံကော်ဖီစိုက်ပျိုးသူများအသင်းကဆိုင်းဝမ်းမိုင်းကပြောပါတယ်
။မန္တလေးတိုင်းမှာဆိုရင်တော့ပြည်ဦးလင်မှာအဓိကစိုက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းမှာဆိုရင်တော့ရွာငံမြို့နယ်မှာအဓိကကော်ဖီစိုက်ပါတယ်။သူများချမှတ်တဲ့ကော်ဖီစီမံကိန်းကတော့1998ခုနှစ်မှာပြည်ဦးလင်မှာစခဲ့ပါတယ်။သူများကော်ဖီစီမံကိန်းဆိုတာတော့အဓိကကော်ဖီစိုက်ပျိုးထုတ်လုပ်ခြင်းနဲ့အပုပ္ပိကလုပ်ငန်းရှင်တွေကိုကော်ဖီစိုက်ဖို့နေရာတွေချပေးတယ်ပေါ့။အဲဒီခု USAID ကကော်ဖီလုပ်ငန်းကဏ္ဍကိုခွင့်ပြုတုတ်တက်အောင်လုပ်တာကြတော့သူကနည်းပညာပိုင်းပံ့ပိုးကူညီပေးတာအဲ့လိုပါပါတယ်။ရွာငံဒေသမှာရှိတဲ့တောင်သူတွေကိုပညာပေးတာကတောင်သူရောက်2000လောက်တော့ရှိပြီလို့သူတို့စဉ်းစားရကျွန်တော်သိရပါတယ်။2000ကျော်ပြီလို့သိရပါတယ်။လွယ်တဲ့ရွာတွေသွားပြီးတော့အောက်ခြေကြီးကွင်းဆင်းပြီးတော့ဘယ်လို process လုပ်ရတယ်ဘယ်လိုအရေးတွေးမြင့်အောင်လုပ်ရတယ်ဆိုတာမျိုးသင်ကြားပေးတာတောင်သူတွေအားလုံးဖိတ်ခေါ်လိုက်တယ်။အဲ့ဒီမှာသူတို့နည်းပညာဖြန့်ဖြူးပေးပါတယ်။လက်တွေ့သင်ပေးပါတယ်။ပြည်ဦးလင်မှာတော့အယောက်100ကျော်လောက်ရှိမယ်။ဘာကြောင့်လဲဆိုတော့ပြည်ဦးလင်မှာကျတော့ဟိုခြံကြီးခြံကျယ်တွေများတယ်။လူကြီးနေတယ်။ရွာငံမှာကျတော့တနိုင်တပိုင်းတောင်သူတွေများတဲ့အတွက်သူကလူကြီးများတယ်။
USAID ဟာအထူးတောင်းပင်ကော်ဖီထုတ်လုပ်နိုင်အောင်နည်းပညာပံ့ပိုးပေးရုံမကဈေးကွက်လဲရှာပေးလို့အမေရိကန်ဈေးကွက်ကိုတလန်းလာနိုင်တာပဲဖြစ်ပါတယ်။ဒီအစီအစဉ်မရှိခင်ကကော်ဖီဆိုက်တောင်သူတွေဘဝကတော့
ရင်တော့တော့တရုတ်သွားနေတယ်ယူရီးယားသွားနေတယ်ခြေတန်းကြရင်တော့အရန်ဟိုဈေးနှိမ်ခံရပါတယ်ဒါကြောင့်မလို့လေလွန်ခဲ့တဲ့3နှစ်4နှစ်လောက်ပါကျွန်တော်တို့ဒီသင်းမဖွဲ့ခင်အချိန်ကြီးကတောင်သူငယ်တွေကဘယ်လောက်ထိအချိန်နေဆိုးသွားလဲဆိုရင်ကော်ဖီဈေးကတအားကျသွားတဲ့အတွက်အချို့ဒေသတွေမှာဆိုရင်ကော်ဖီမျိုးခုတ်ပစ်ပြီးတော့အခြားတီးနံကိုပြောင်းဆိုင်ကြတယ်ဘာဝင်ငွေကောင်းတဲ့ကျန်တို့လိုဟာမျိုးပြောင်းမှုလိုဟာမျိုးလိန်မော်လိုဟာမျိုးအဲ့လိုမျိုးတွေပြောင်းဆိုင်ကြတယ်ဒီပုံစံနိုင်တာဆက်သွားမယ်ဆိုရင်ကော်ဖီတွေလည်းပြတ်ကုန်မယ်ကော်ဖီကကျွန်တော်တို့နိုင်ငံမှာကအရေးပင်နဲ့တွဲဆိုင်ရတာအရေးအောက်မှာမှကော်ဖီစိုက်လို့ရတာဆိုတဲ့အခါကျတော့ကော်ဖီစိုက်ခြင်းအားဖြင့်လည်းတနည်းအားဖြင့်တတော်ပြန်ပြီးတော့ဖြတ်တွန်းစေရပေါ့ဆိုတော့ဒါတွေကိုကျွန်တော်တို့ကဒီတိုင်းနေလို့တော့မရဘူးကျွန်တော်ထိမ့်မရတော့မယ်လိုက်ပြီးတော့အားပေးရတော့မယ်လုံးမရတော့မယ်ဆိုပြီးတော့ကျွန်တော်အဲ2014လောက်မှာကျွန်တော်စပြီးစုယုံဖြစ်တယ
် American တန်းမြင့်ကော်ဖီဆိုင်မှာအယောင်အစင်အနံ့ရတာနဲ့ပြည်စုံရုံမကတောက်ပြီးတာနဲ့ဂရင်းနယ်ဆွဲကြံရစ်တဲ့မြန်မာကော်ဖီဝယ်တော့နိုင်ငံမှာမြန်မာလူလူအများစုကရောဘလူးကော်ဖီတွေများတောက်နေကြပါတလေဆော်ရီးဆယ်သူရထိုက်က
ကော်ဖီမဲ့ ready made တွေပဲတောက်တာတွေ့တယ်ဖာနုမန်တော်တွေအဲ့လိုမျိုးတောက်တဲ့လူကတော်တော်ရှာရှာပါပါရေးဈေးလုံးကြီးတာလည်းဖြစ်ဖြစ်မယ်နောက်တစ်ခုကရဖို့လည်းချင်းတာရှိမယ်လွယ်လွယ်ကူရတာ ready made ကော်ဖီတွေပဲရတယ်လေအဲ့ဒါတွေပဲတောက်ကြကော်ဖီရင်ကျေးမှုဆိုတော့ကျွန်တော်နားလည်တာကတော့ကော်ဖီလေးကိုကြည့်ပြီးတော့လက်ဆက်ကော်ဖီတောက်တာကိုပဲကျွန်တော်ကော်ဖီရင်ကျေးမှုကိုယူဆမိတယ်လေအဲ့ဒီလို့တောက်တာတော့တော်တော်ရှားသေးတယ်အခုစိတ်မတွေ့သေးဘူးဆက်ဆက်တက်နိုင်တဲ့အတိုင်းပဲပါရှင်ရှင်ရောအများအပြားတော့ ready made တောက်တဲ့လူကြီးပဲကျွန်တော်ပါဝင်ကျွန်တော်အများဆုံးတွေ့တာ
ပြည်ရင်းမှာဒီလိုရှိပေမဲ့ကဘာရရကကောင်းပေဆိုတဲ့ကော်ဖီဈေးွက်ရှိတဲ့အမေရိကန်ကိုမြမကော်ဖီရောက်လို့သွားပါပြီဒါကိုကျဉ်းနဲ့မနေပဲစံချိန်စံညွှန်ရရှိထိန်းထားနိုင်မှရထားတဲ့ဈေးွက်ကိုခိုင်ခိုင်မြဲမြဲစုပ်ကိုင်ထားနိုင်ပါမယ်ရှင်